တလောလူတွေစိတ်တဝင်စားပြန်ပြောများလာတဲ့ကိစ္စတစ်ခုကတော့ဆက်သွယ်ဥပဒေပုံမှန်66ဂါကြီးပြဿနာပါ။ဒီဘွားစ်နေ့စဉ်သတင်းစာမှာကြည်တော်စုသစ္စာခေါင်းစဉ်နဲ့တေယောစာရေးသားဖော်ပြလို့ဆိုပြီးသတင်းစာအေဒါချုပ်ဦးကျော်မင်းဆွေနဲ့တေယောစာရေးသားသူဗီရိရှကိုကိုမောင်တို့နှစ်ယောက်ကိုတက်မတော်ကပုံမှန်66ဂါကြီးနဲ့အမှုဖွင့်ရဲစခန်းကဖမ်းဆီးပြီးသက်ဆိုင်ရာတရားသူကြီးကအာမခံကိုပယ်ချလိုက်တဲ့အခါသတင်းမီဒီယာသမားတွေကဒါဟာသတင်းမီဒီယာလောကကိုဖိနှိပ်မှုဖြစ်တယ်ဆိုပြီးလှုပ်ရှားမှုတွေပြုလုပ်လာလို့အများကပြန်စိတ်ဝင်စားလာကြတဲ့ပြဿနာတစ်ခုဖြစ်ပါတယ်။လက်ရှိပြဿနာနဲ့ပတ်သက်ရင်မေးစရာမေးခွန်းအများကြီးပေါ်ပေါက်လာတာတွေ့နိုင်ပါတယ်။ပုံမှန်66ဂါကြီးဟာပြင်ဆင်ဒါမှမဟုတ်ပယ်ဖျက်သင့်တဲ့ဥပဒေပုံမှန်မျိုးလား။ဒါဆိုရင်အများပြည်သူရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်တွေက NLD အမတ်တွေဘာကြောင့်မပြင်တာလဲ။သတင်းမီဒီယာသမားတွေပြောသလိုသူတို့ရေးသားဖော်ပြတာတွေနဲ့ပတ်သက်ရင်သတင်းမီဒီယာဥပဒေနဲ့ပဲတရားစွဲသင့်သလားစတာတွေပဲဖြစ်ပါတယ်။ဂူရပိုင် ID အကြောင်းဆွေးနွေးတင်ပြသွားပါမယ်။
လက်ရှိပြဿနာအချင်းချုပ်ကတော့ The Voice သတင်းစာမတ်လ26ရက်နေ့ထုတ်မှာစောင်းမရှင်ဗြိတိရှကိုကိုမောင်ရဲ့ကြီးထောင်စုတစ္ဆာဆိုတဲ့တယောစာတပုတ်ဖြစ်ပါတယ်။ဒါဟာတက်မတော်ကတက်မတော်နေ့ကိုရည်ရွယ်ပြီးရိုက်ကူးထုတ်လုပ်တဲ့ကြီးထောင်စုတစ္ဆာဆိုတဲ့ဇာတ်ကားကိုတယောရာဖြစ်တယ်လို့တက်မတော်ရဲ့ဂုံတိတ်ခါကိုထိခိုက်စေတယ်လို့ယူဆပြီးပထမအဆင့်သတင်းမီဒီယာကောင်စီကိုတိုင်တန်းပါတယ်။သတင်းမီဒီယာကောင်စီကတော့သူ့ရဲ့လှုပ်ထုံးလုံနည်းအတိုင်းတစ်ဖက်ကဖြစ်စေချင်တာတစ်ဖက်ကိုတီးတန့်စီတွေးဆကြားနာပြန်ကြားပေးပါတယ်။တက်မတော်ဘက်ကတော့သူတို့တောင်းပန်စီချင်တယ်လို့တောင်းပန်ရင်တရားမစွဲဘူးဆိုတဲ့သဘောပါ။ The Voice ဘက်ကတော့တောင်းပန်မဲ့စာသားကိုညှိနှိုင်းချင်ပါတယ်။နောက်တော့ကိုယ်စာသားနဲ့ကိုသတင်းစာမှာတောင်းပန်စာကိုထည့်ပါတယ်။ဒါကိုတက်မတော်ဘက်ကလက်ခံပုံမရပါဘူး။ဒီလိုနဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့ဗဟန်းတရားရုံးမှာတရားစွဲနောက်ပိုင်းအယ်ဒီတာချုပ်နဲ့တယောစာရေးသူကိုဖမ်းဆီးတရားသူကြီးကလည်းအာမခံကိုပယ်ချလိုက်တဲ့အခါသတင်းမီဒီယာသမားတချို့ရဲ့တုံ့ပြန်လှုပ်ရှားမှုဖြစ်လာတာပါဒီနေရာမှာပထမဆွေးနွေးဖို့လိုတာကပုံမှ66ဂါကြီးပြဿနာပါဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးမှာအခုလိုဆိုထားပါတယ်ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးဦးအားချောင်းလန့်တောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအတရေဖြတ်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာတုံးခြင်းသို့မဟုတ်ချင်းချောက်ခြင်းလို့ပြဋ္ဌာန်းပြီးအဲ့ဒီလိုကျွလွန်ကြောင်းပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်သုံးနှစ်နဲ့ငွေဒဏ်ကြာခံရနိုင်တယ်လို့ဆိုပါတယ
်လက်ရှိချိန်ထိပုံမှန်66ဂါကြီးနဲ့တရားစွဲထောင်ချခံရမှုတွေမှာတမှုကိုပြစ်ဒဏ်3လကနေ6လအထိပဲရှိတာမို့အဲ့ဒါနဲ့ပတ်သက်ပြီးလူတွေကဘာမှသိမပြောပါဘူးတကယ်ဝေဖန်ကြတာကလူတယောက်ဟာနိနာသူကာယကံရှင်ကိုယ်တိုင်မဟုတ်လဲပုံမှန်66ဂါကြီးနဲ့တရားစွဲနိုင်တယ်တရားရုံးကအမှုကိုလက်ခံရင်တစ်ဆက်တည်းတရားရုံးကအာမခံရှောက်ထားမှုကိုလက်မခံရင်ချုံနှောင်ခံထားရတဲ့အခြေအနေအောက်မှာတရားရင်ဆိုင်ရမယ်ဆိုတဲ့အချက်တွေကိုပဲဖြစ်ပါတယ်ဒီပုံမှန်ကိုလူတွေအပြစ်တင်နေကြတဲ့အဓိကအကြောင်းကတော့တရားရုံးကမှန်တာမှားတာဆုံးဖြတ်တာနောက်မှအချုပ်ထဲကိုအရင်သွားရမယ်ဆိုတဲ့ပြဿနာကြောက်ပါတကယ်လက်တွေ့မှာလည်းအဲ့လိုအချက်ကြောက်ပုံမှန်66ဂါကြီးကိုလူတွေအလွန်သုံးဆွဲလာတာတွေ့ကြရပါတယ်။တကယ်တော့ဥပဒေပုံမှန်တစ်ခုပြဋ္ဌာန်းလိုက်ပြီးဆိုရင်တကယ်လက်တွေ့အဲ့ဒီဥပဒေပုံမှန်ဟာငကိုပြဋ္ဌာန်းခဲ့သူတွေရဲ့ရည်ရွယ်ချက်အတိုင်းဖြစ်လာသလား။ဒါမှမဟုတ်မထင်မှတ်တဲ့အကျိုးဆက်တွေဖြစ်လာသလားဆိုတာပြန်ပြန်ပြီးစမ်းစစ်နေဖို့လိုအပ်ပါတယ်။အခုပုံမှန်66ဂါကြီးဟာငကိုအဲ့ဒီပုံမှန်ကိုပြဋ္ဌာန်းခဲ့သူတွေရဲ့ရည်ရွယ်ချက်အတိုင်းမဖြစ်ဘဲလူပုဂ္ဂိုလ်တစ်ယောက်နဲ့တစ်ယောက်ကြားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းကြားဥပဒေပြဋ္ဌာန်းချက်ပါပြဿနာဖြစ်လိုက်ပြီဆိုတာနဲ့တဖက်သားကိုနစ်နာစီလိုတဲ့သဘောနဲ့ဒီပုံမှန်ကိုတုံးဆွဲလာကြတာထင်ထင်ရှားရှားတွေ့နိုင်ပါတယ်
။ဒါပေမဲ့ဒီပုံမှန်ကိုဘာကြောင့် NLD လွှမ်းမိုးတဲ့လွှတ်တော်ဘက်ကပြင်ဆင်တာပယ်ဖျက်တာမလုပ်သေးသလဲဆိုတဲ့မေးခွန်းရှိပါတယ်။လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်က2016ခုနှစ်ဒီဇင်ဘာလ21ရက်နေ့ကပုံမှန်66ဂါကြီးပြင်ဖို့လွှတ်တော်ရဲ့တင်တာမရှိသေးဘူးလို့ပြောဆိုခဲ့ပါတယ်။အဲ့ဒီနေ့ကသတင်းမီဒီယာသမားတွေကပြောတဲ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရဲ့အမှတ်ချက်စကားတွေကစိတ်ဝင်စားဖို့အလွန်ကောင်းပါတယ်။သူကလွတ်လပ်စွာပြောဆိုထင်မြင်ယူဆခွင့်ဆိုတာလွတ်လပ်စွာဝေဖန်တိုက်ခိုက်ခွင့်လွတ်လပ်စွာဆဲဆိုခွင့်လွတ်လပ်စွာပုတ်ခတ်စော်ကားခွင့်နဲ့မတူတဲ့အကြောင်းအဲ့ဒီလိုလူတွေကိုကင်းလွတ်ခွင့်ပေးလိုက်မယ်ဆိုရင်လူအဖွဲ့အစည်းတည်ငြိမ်မှုမရှိနိုင်တော့တဲ့အကြောင်းဒီပုံမှန်ဟာအာမခံမပေးနိုင်ဘူးဆိုတာလည်းမဟုတ်တဲ့အကြောင်းအာမခံပေးမပေးဆိုတာဟာဥပဒေနဲ့အညီတရားသူကြီးရဲ့စင်ကြင်တုံတရားအပေါ်မှာတည်တဲ့အကြောင်းဆက်သွယ်ရေးကွန်ရက်အသုံးပြုပြီးရေးသားပြောဆိုထုံးလွှင့်မှုတွေဟာအလွန်အလွန်ကိုမြန်ဆန်အလွန်လဲကျယ်ပြန့်တဲ့အကြောင်းဒီကွန်ရက်အသုံးပြုပြီးဥပဒေချိုးဖောက်တာတွေကိုထိထိရောက်ရောက်ဟန်တားနိုင်ဖို့လိုတဲ့အကြောင်းပြောဆိုခဲ့မှုပါတယ်။ဒါတင်မကဦးဝင်းမြင့်ကမီဒီယာတွေဖြစ်စေခြင်းတလို့ပြောမယ်ဆိုရင်သူတို့ကတော့သူတို့ရေးချင်တာရေးမယ်ပြောချင်တာပြောမယ်အပြောခံရတဲ့သူကခန်းဆိုရင်သူတို့ကတော့ဥပဒေလွတ်လပ်ခွင့်အပြည့်ပဲကျန်တဲ့သူတွေကခန်းဆိုတဲ့အခါကျတော့ ကျွန်တော်တို့ကဒါကိုမျက်မျှတတ်တာဖြစ်အောင်ချိန်ရတယ်ဆိုတဲ့အထိပြောဆိုခဲ့ဘူးပါတယ်တကယ်လက်တွေမှာလဲမီဒီယာကိုဖိနှိပ်နေတာပုံမှ66ဂါကြီးလားဒါမှမဟုတ်တရားစီရင်ရေးစနစ်လားဒါမှမဟုတ်အခြားဘာလဲဆိုတာကိုအသေးအချာစဉ်းစားကြဖို့လိုပါတယ်ဥပမာအားဖြင့်ပြီးခဲ့တဲ့2016ခုနှစ်ဧပြီလ24ရက်နေ့ထုတ် 70 Daily မှာစစ်တပ်ကတို့စင်ညီနောင်များအားလက်ရှိအစိုးရနှင့်ပူးပေါင်းဆောင်ရွက်ရန်သူရဥရွှေမန်းတိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေါ်ပြတဲ့သတင်းကြောင့် 70 Editor ချုပ်ဦးတောင်းစုငိမ့်နဲ့သတင်းတောက်ကိုမင်းဟင်းကျော်တို့ကိုရန်ကုန်တပ်နယ်ကတပ်နယ်မှူးဒုဗိုလ်မှူးကြီးလင်းထွန်းကကမာရွတ်ရဲစခန်းမှာတရားစွဲခဲ့တာဟာပုံမှန်66ဂါကြီးနဲ့မဟုတ်ပါဘူး။အလွန်ကြီးလေးတဲ့ပြစ်ဒဏ်ချနိုင်တဲ့ရာဇသက်ကြီးပုံမှန်131နဲ့ဖြစ်နေတာတွေ့နိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ပုံမှန်66ဂါကြီးပြင်ဆင်ဖို့ရှိမရှိမေးခွန်းမေးမဲ့ NLD အမတ်တယောက်ရဲ့မေးခွန်းကိုပါတီစီစစ်ရေးကော်မတီကနှစ်ကြိမ်တိုင်တိုင်ပယ်ချခဲ့ပြီးဖြစ်ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကမှပုံမှန်66ဂါကြီးကိုပြင်ဆင်တဲ့ဥပဒေကြမ်းတင်ဖို့အဆင်သင့်ဖြစ်နေပြီလို့ NLD ပါတီခေါင်းဆောင်ဦးဝင်းထိန်ကပြောလိုက်ပါပြီ။ဒီပုံမှန်ကိုပြင်ဆင်ပြီးတဲ့နောက်သတင်းမီဒီယာသမားတွေပြောနေသလိုသူတို့ကိုဖိနှိပ်တာတွေရပ်သွားပြီလားဆိုတာပြန်ဆန်းစစ်ကြည့်ကြရပါလိမ့်မယ်။နောက်တစ်ချက်ကမီဒီယာတွေမှာဘာတွေရေးရေးဘာတွေဖော်ပြဖော်ပြတိုင်းပြည်အတွက်ဘလောက်အန္တရာယ်ဖြစ်ဖြစ်အမြင့်ဆုံးကျပ်ငွေ350လောက်ပဲပြစ်ဒဏ်ချမှတ်နိုင်တဲ့သတင်းမီဒီယာဥပဒေနဲ့ပဲအရေးယူပါလို့တောင်းဆိုနေတာကရောလက်တွေ့ကြပါရဲ့လားဆိုတာပြန်ဆန်းစစ်ကြဖို့လည်းလိုအပ်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။